မြန်မာစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုတက်ရောက်မယ်လို့ထိုင်းနိုင်ငံသားရေးဌာနကဒီကနေ့ပြောပါတယ်။မြန်မာနိုင်ငံကမင်းအောင်လှိုင်ပါဝင်ခေါင်းဆောင်အများပြားကအစည်းအဝေးတက်ရောက်မယ်အကြောင်းအတည်ပြုထားပါတယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရတာနီဆန်ဂရက်ကသတင်းတောက်တွေစီပေးပို့တဲ့ message ထဲမှာရေးထားတာပါ။ဒါနဲ့ပတ်သက်ပြီးတီးခြားအတည်ပြုဖို့စစ်ကောင်စီပြောခွင့်ရကို writer သတင်းဌာနကဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။မြမအရေးအထူးကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပမှာပါ။ဒါဟာဖြင့်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူပြီးကတည်းကဆိုရင်စစ်ကောင်စီခေါင်းဆောင်ရဲ့ပထမဆုံးပြည်ပခရီးစဉ်ဖြစ်တယ်လို့ပြည်ပခေါင်းဆောင်တွေနဲ့ပထမဆုံးအကြိမ်လူကိုယ်တိုင်တွေ့ဆုံတက်ရောက်တဲ့စီဝေးပွဲလေးဖြစ်ပါလိမ့်မယ်။ဒီထိပ်သီးစီဝေးပွဲကိုတက်ရောက်ဖို့အာဆီယံနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ကြားသင့်ဘူးလို့တောက်ကြနေမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးပြောခွင့်ရဒေါက်တာဆဆာကသူ့ရဲ့ Facebook မှာရေးသားထားပါတယ်။လူသက်ခေါင်းဆောင်ကိုဒီလိုဖိတ်ကြားတာဟာထိပ်သီးအစည်းအဝေးပွဲအတွက်ရှက်ဖွယ်လိလိဖြစ်ယုံသာမကမြမလူလူကိုစော်ကားမှုကြီးအဖြစ်ယူဆရမှာဖြစ်တယ်လို့လည်းဒေါက်တာဆဆာကရေးထားပါဗါအာဆီယံဖွဲ့ကတော့အာဏာသိမ်းစစ်ကောင်စီနဲ့အာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကြားစစ်ဆန်ညှိနှိုင်းပေးရေးဖြစ်လာဖို့ပထမအခြေလှမ်းအဖြစ်မြမနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းနဲ့စတင်ရင်ကောင်းမလားဆိုတာကိုစဉ်းစားသုံးသပ်နေတာဖြစ်ပါတယ်